တရုတ်မြန်မာနယ်စပ်မှာအခြေစိုက်ပြီးတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကောင်းဆောင်တွေဆွေးနွေးပွဲကိုဝတပ်ဖွဲ့ဌာနချုပ်ပန်းဆန်းမှာ၃ရက်ကြာကျင်းပခဲ့ပြီးအစိုးရတင်တဲ့အမြန်ဆုံးနိုင်ငံရေးဆွေးနွေးဖို့အဆုံးဖြတ်ခဲ့ပါတယ်။တစ်ချက်ထဲမှာပဲရှမ်းနယ်ပလောင်တပ်ဖွဲ့တွေအကြားဖြစ်ပွားနေတဲ့ပဋိပက္ခတွေရပ်ဆိုင်ပြီးတော့နှစ်ဖက်ညှိနှိုင်းဆွေးနွေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ဝါပြည်သွေးစည်းညွညွေးပါတီ UWSP UWSA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပလောင်ကီလူမျိုးရေးတပ်ဦး PSLF TNLA မြန်မာပြည်မျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ရခိုင်တမ်ရော AA မြို့သားဒီမိုကရေစီသွေးစည်းညွညွရေးတပ်ဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့ကခေါင်းဆောင်34ဦးဟာဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းမြို့မှာဒီလ26ရက်နေ့ကနေ28ရက်နေ့ထိတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအပြီးမှာအစိုးရအသင်းနဲ့တွေ့ဆုံပြီးအမြန်ဆုံးနိုင်ငံရေးဆွေးနွေးဖို့သဘောတူခဲ့ကြပါတယ်။အစိုးရအသင်းနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးဖို့ကိုစောင့်ဆိုင်းနေကြောင်းကို NDAA ခေါ်မိုင်းလာအဖွဲ့ကအထွေထွေတွေ့ရင်မှုဦးကြည်မြင့်ကအခုလိုပြောပါတယ်
။ဒီကူတော့ပန်းစံစီဒီနီလာခံမကျင်းတန်တန်ဆုံးဖြတ်ထားတဲ့အတန်းအဒီစစ်တာအတန်းဒါမဲ့ရဲ့အစိုးရအသင်းနဲ့ပေါ်ပေါ်လာတာကြောင့်သူဆိုတယ်ပူပေါင်းရှင်တယ်အဲ့ဒီသံသနဲ့ရှိတဲ့လောလောဆယ်အစွတ်တရားသွားအာနာမြေရပြီးဘူးလေနောက်ပြီးနေရတော့လို့ပြတာ။အဲ့ဒီအပေါ်မှာအဲချီပြီးမှဆက်လက်ဘယ်လိုလုပ်မလဲဆိုတော့ပေါ်လာမှာ။အစွတ်တရားပဲဘယ်လိုဆုံးဖြတ်မလဲဆိုတော့ကျွန်တော်တို့စောင့်ကြည့်နေပါလေ
။သူရဲ့ကြာကျင်ပါတဲ့အဖွဲ9ဖွဲ့ခေါင်းဆောင်တွေရဲ့အစည်းအဝေးကရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့နဲ့တွဲဆုံဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်။နိုင်ငံရေးအရတွဲဆုံဆွေးနွေးဖို့အတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဦးကြည်မြင့်ကဆက်ပြောပါတယ်
။သူတို့မဖွဲ့စလုံးဟာတိုင်းရင်းသားအဖွဲ့စုဖြစ်ပါတယ်။ကျညာရှိထမအတိုင်းသူကပြစ်ခတ်ရစရဲ့လို့ပါ။နောက်အားလုံးလည်းသူတို့ကိုတိုက်တွန်းမယ်။ကျွန်တော်တို့ဟာအချမ်းကြီးနဲ့လိုဖြည့်ရှင်းရင်းနဲ့ဆိုတော့တို့အဲ့ဒီအစီအမံမျော်လင့်ရှင်ဖို့ဆိုတော့ကျွန်တော်တို့ဟာလုံးလုံးဆယ်ရတော့ကျွန်တော်တို့အားလုံးဒါသူတို့နဲ့ဝိုင်းဝန်းဆွေးနွေးဖို့နောက်ဆက်ဆုံးတဘောပေါအောင်ပြည်ရတော့အောင်ဒီလူတို့ကိုဒုက္ခမပေးနိုင်အောင်ဆိုတော့အဲ့ဒါသံတားနဲ့ကျွန်တော်တို့ဆောင်ရွက်နေတာပါ
PSLF TNLA ကပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမှုမှန်အိုက်ကျော်က RCSS SSA တောင်ပိုင်းနဲ့ဆွေးနွေးဖို့အတွက် UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကဂျာဝင်ညှိနှိုင်းနေကြောင်းအခုလိုပြောဆိုပါတယ
်တွေ့ဆုံမှာတော့နှစ်ဖက်သားတို့လက်ခံတယ် UNFC နဲ့ဒီနှစ်ဖက်တို့တွေ့တွေ့ထပ်ပြီးဒါမဲ့ဒီကျွန်တော်တွေ့ရမယ့်နေရာနဲ့တွေ့ရမယ့်တွေ့ရမယ့်ပုဂ္ဂိုလ်ကတော့အဲအချိန်မီကျွန်တော်ကဒီအလညီလည်းပြဖို့ကျွန်တော်အကြောင်းပြန်လာတယ်သူတို့လည်းဆက်တွေ့ရတာပေါ့ဒီတော့အမှအကြောင်းပြလာတော့ရှိတယ
်ဒီလ24ရက်နေ့နောက်ပိုင်းမှာတော့စင်တက်နဲ့ပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေငြင်းတက်နေတယ်လို့လည်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်ရက်ပိုင်းအတွင်းမှာအစိုးရအသစ်ဖွဲ့စည်းဖို့ရှိနေပြီးအစိုးရဖွဲ့စည်းပြီးတဲ့နောက်မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့ရင်းနဲ့ပါပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်နိုင်မယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကမျှော်လင့်ထားပါတယ်